โอเคดร.เรมอนด์ติ่งเหวยครับမကြခင်ကကျွန်တော်မြန်မာနိုင်ငံမှာဒီလူငယ်ချစ်သူစုံတွဲတွေရှားမှာနောက်လူကြီးလင်မယားတွေရှားနဲ့နောက်ဒီမိသားစုပေါ်ဆရာရဲ့ဒီတူအကြီးတွေရှားတဲ့မှာလဲဒီတက်ဖြတ်မှုတွေဖြစ်လာတဲ့အထိပြဿနာတွေတက်စိတ်မထိန်နိုင်တာတွေဖြစ်ခဲ့ရပါတယ်ဆရာအဲ့ဒါကြောင့်မလို့ဒီစိတ်ပိုင်းဆိုင်ရာနဲ့ပတ်သက်ပြီးတော့အခုဒီပတ်မှာပေါ်ဆရာရဲ့ဒီလိုကြောက်စရာဖြစ်ပျက်မျိုးတွေရော့သွားဖို့အတွက်ဘယ်အချက်တွေကသတိထားပြီးတော့ဆင်ခြင်ဖို့လိုမလဲဆရာ
။ဟိုအချက်တွေကတော့အများကြီးရှိတယ်ခင်ဗျာ။အဲဘာကြောင့်လဲဆိုတော့ဒီလိုစိတ်မထိတ်တန်တော့အောင်ဒေါသပေါက်ကွဲပြီးဖြစ်ရတဲ့အကြောင်းရင်းကဘာလဲဆိုတော့ကျွန်တော်တို့ပထမအဆုံးနားလည်ဖို့လိုပါတယ်။ဘာကြောင့်ဒီလိုဖြစ်လဲသိတဲ့ခါကျတော့မှဒီအရုပ်ကတို့ပြုပြင်မလဲ။ကာကွယ်မလဲကျွန်တော်တို့သိဖို့လိုပါတယ်။အကြောင်းရင်းလို့ပြောတဲ့ချိန်မှာလည်းပဲမိသားစုကမှရှိတဲ့ member တွေတယောက်ချင်းမိသားစုလိုက်ဖြစ်တဲ့ပြဿနာတွေကပတ်ဝန်းကျင်လူ့အသားလိုက်ပါဒီပေါက်ကွဲဖြစ်လာအောင်ကိုရည်ထမ်းတဲ့ stress တွေများလာတဲ့ပြဿနာတွေအဲ့ဒါကိုတော့ငင်းနားရဖို့လိုတယ်အဲ့တော့ဒီစိတ်မထိုင်နေတဲ့ကိစ္စတွေဟာနောက်ဆုံးတက်ပြတော့တော့ဆက်လို့ဖြစ်အောင်ကိုချုပ်ကြည့်လို့မရတော့အောင်ပောက်ကွဲသွားတဲ့ကိစ္စဒါကြောင့်လေဆိုတော့အဲ့တော့အစကျွန်တော်ကြည့်ရမှာတော့ဒါကလို့ဖြစ်တဲ့ကိစ္စပေါ့လေဒီ stress လို့ခေါ်တာပေါ့စိတ်ဖြည်စည်းမှုပေါ့လေ pressure လို့လည်းခေါ်ရရပါတယ်အဲ့ pressure ကစိတ်ထမ်းတဲ့ခါကျတော့အောက်လက်မရှိလို့ရှိရင်ဟိတ်ပိတ်ဖို့မရနိုင်လို့ရှိရင်ပောက်ကွဲသွားတဲ့ဥပမာသတင်းပေါ်တာကဖြစ်ဖြစ်ကျွန်တော်ကအခင်းရကြတယ်ကျန်တဲ့ကြောင့်လည်းဘယ်မှာလဲဖြစ်နိုင်တယ်။ဒါမှမဟုတ်ရှင်လည်းပဲတယောက်ချင်းရဲ့ကြံစည်ဖြစ်ပြီးတော့နောက်တစ်ယောက်ကအဲ့ဒီသူ့ရဲ့ကြံစည်ကိုကင်ကြွယ်တဲ့နေရာမှာမကင်ကြွယ်တတ်တာဖြစ်နိုင်ပါလေ။ကျွန်တော်ဆိုလိုချင်တာကတယောက်ချင်းတယောက်ချင်းရဲ့စိတ်အနေထားမှာစိတ်ဝင်တာလက်ခံစားမှုကဖြစ်နေသလား။ဒါပေမဲ့ဦးကြောက်ကြောက်ဆက်ဆံတဲ့နေရာမှာပြီးတော့ pressure များတဲ့အတွက်ကြောင့်အဲ့ pressure ကိုမနိုင်မနှင်းဖြစ်သလား။နောက် background နဲ့ပြီးဖို့တော့ပါလေ။ကြည့်ရတာတော့ဒီကတူရတူကမတူကြဘူးပေါ့လေအချို့ဆိုလို့ရှိရင်လည်းငယ်စဉ်တောင်ကြီးဘွားမှာဒီမတ်စင်ဘွားကိုခေါ်ရနော်မိဘကငယ်စဉ်မှာအဲ့လိုပဲ argument တွေများမယ်ကြံပရန် aggression နဲ့ပြဿနာကိုဖြေရှင်းတတ်တဲ့မိသားစုမှာပေါ်ပေါ်လာတဲ့ကလေးဟာသူ့အဖေရဲ့အမေရဲ့အပြုအမူကိုသူအတူယူတတ်ပါတယ်အပြုကြီးတဲ့ပြင်လာတဲ့ခါမှာလည်းသူ့ရဲ့မိသားစုမှာလည်းသူကအဲ့လိုအကြမ်းကြိုက်တဲ့နည်းနဲ့ဖြေရှင်းတာမျိုးရှိပါတယ်အဲ့ဒီဒါကတော့ပြန်ကြည့်မယ်ဆိုလို့ရှိရင်ကြောင်းနေတဲ့အခြေအစားပြရမှာပါ။သူတို့ကတော့ contact disorder လို့ခေါ်တာပေါ့ဗျာ။အဲဒီမှာ hyperactive ဖြစ်ပြီးတော့ကလေးတွေကစိုးသွားတဲ့အနေထား။အဲ့တော့သူဖြစ်တဲ့ဆိုလို့ရှိရင်ပထမဦးဆုံးကျွန်တော်စဉ်းစားမှာကသူ့ရဲ့ဖောက်ခြင်းချင်းကဘယ်လိုခြေတယ်၊သူ့ရဲ့မိသားစုအခြေအနေဘယ်လိုလဲဆိုတော့အဲ့တော့ဆရာကြီးကဒါမျိုးရေးပြောနေမယ်ဆိုလို့ရှိရင်ကျွန်တော်ဒီတချို့နိုင်ငံတွေမှာဆိုလို့ရှိရင်တော့ school counselor သာရှိပါတယ်။ဆိုတော့ပြဿနာဆိုတဲ့ဥစ္စာကတော့လူများကြီးဖြစ်ဖြစ်မိသားစုဖြစ်တဲ့တက်တနာဆိုတော့မဆုံးပါဘူးခင်ဗျာဒါတခြားနိုင်ငံတွေမှာလည်းရှိတယ်အဲ့တော့ stress ဆိုတာအမျိုးမျိုးရှိတာပေါ့လေအဲ့ဒီမှာဒီကိစ္စကိုပြဿနာလို့ကျွန်တော်တို့ကလက်ခံထားမယ်ဆိုလို့ရှိရင်ဖြစ်နိုင်တဲ့အကြောင်းအကျိုးတွေအမျိုးမျိုးကျွန်တော်စဉ်းစားဖို့လိုပါတယ
်ဟုတ်ကဲ့
အဲ့ဒီ checklist ဆိုတော့
အဲ့တော့ဒီမှာအဓိကတော့ဆရာကြီးဒီစိတ်ဖိစီးမှုကတော့အဓိကပါဆရာနော်အဲ့ဒါကိုဘယ်လိုမျိုးထိန်းချုပ်လို့ရအောင်စီမံခန့်ခွဲမလဲအဲ့တော့ဒီနေရာမှာဆရာကြီ
း
ဒီစိတ်ဖိစီးမှုကိုဘလိုမျိုးဒီစီမံခန့်ခွဲဖို့လိုမလဲဆရာကြီ
းစိတ်ဖြစ်စုမှုဆိုတော့ကျွန်တော်တို့ဟိုအဓိကအကြောင်းချက်အမျိုးတစ်မျိုးရှိတာပေါ့ဥပမာဆိုပါဒီနေထိုင်ကြက်ပြီးရမျိုးစိတ်ရဒုက္ခများတာမျိုးလူမှုတိုင်းပေါ်မှာဟိုအလုတ်ခိုင်းဟလာရဖို့ခက်ခဲတာရယ်စိတ်ပိုင်းကြက်ကြဲတာရယ်နေထိုင်နေနေရာမှာလည်း congested ဖြစ်ပြီးတော့ crowded ဖြစ်တဲ့နေရာမျိုးပေါ့ဒီကုမလူလူသာအေးစစ်စစ်နေနေတဲ့အနေအထားမှာနေကြရှိနေတဲ့ခါမှာအကျိုးပြန်လို့ကဲကဲချစ်လာပြီးတော့ pressure တော့လာပါတယ်။တချို့ဆိုလို့ဆိုရင်မိသားစုမှာကလေးတွေကများတယ်၊စောင့်ဝင်နေကြီးကခက်ခဲတယ်။သူကြောက်ကြောက်တဲ့လူကလည်းပဲအလုတ်ကအဆင်မပြေဘူး။မိမလုပ်တဲ့လူကလည်းပဲသူ့မှာတက်တနာကြီးရှိနေတယ်။အဲ့တော့ဖြစ်တယ်ဆိုလို့ရှိရင်စိတ်ဖြစ်စည်းမှုက outlet တစ်ခုကျွန်တော်ရှာဖို့လိုပါတယ်။ outlet ဆိုတာဘာလဲဆိုရင်နံပါတ်၁အချက်လေးကတော့ဒီကိုမီဒီတက်တနာကြီးဟာ stress ပြများလာပြီးဆိုတော့လက်ခံပြီးတော့ identify လုပ်ဖို့လိုပါတယ်။အဲ့တော့ဘလို့ဖြစ်ရှင်းလဲဆိုရင်အောက်ကဘလို့ရှာမလဲဆိုလို့ရှိရင်ဒီဖြစ်နေတဲ့အကြောင်းအရာတွေကိုဒီပုံကိုရတယ်ဆိုတဲ့ဥစ္စာကကိုယ်မခံစားချက်ကိုသိစိတ်နဲ့ကျင်းရအောင်နားမလဲအတွက်ကြောင့်ပေါ်ဖို့တဲ့အခြေအနေမရှိတဲ့အတွက်ကြောင့်ဒီပြစ်ခံတဲ့ aggressive behavior နဲ့တခြားလူပေါ်မှာသွားပြီးတော့ပြုတ်ပြန်မှုတွေရှိတယ်။အဲ့ဒါကိုအောက်လက်ဆိုတဲ့သဘောကကိုကအဲ့ဒါလူကိုနားလဲတဲ့မိဆွေပဲဖြစ်ဖြစ်နောက်ကိုမိသားစုမှာသိချယူကျဲတဲ့လူပဲဖြစ်ဖြစ်ကျောင်းဝင်လို့ psychologist တို့ကျောင်းသမားတို့အဲ့ဒီလူတွေကိုမှာတော့ပြီးတော့ကိုက professionally တို့နဲ့တိုင်ပင်ဖို့တို့ပါတယ်ဥပမာတို့တို့မိတ်ဆွေတောင်ကအဲ့တော့တို့တတိထားမယ်ဆိုလို့ရှိရင်လေမိကောင်းစီကောင်းတိတယ်ဆိုလို့ရှိရင် professional ဆက်ပြဖို့တက်ဖို့တိုင်ပင်ဖို့လိုပါတယ် အဲ့ကြလို့ရှိရင်တယောက်ချင်းတော်လည်းကောင်းဒီမောင်သားစုံရဲတော်လည်းကောင်းအဲ့ဒီမှာသူတို့ရဲ့ခံစားချက်ကို confidentiality အရာပေါ့တခြားသူလည်းမသိရအောင်သူရဲ့ emotion ကိုပြန်ပြီး contain လုပ်ပြီးတဲ့နည်းတွေရှိပါတယ်တတိယကစောစောကတော့ပြောလို့ရှိတယ်ဆိုရင်ဒီမှာ pressure က financial problem ဖြစ်ဖြစ်မယ် relationship problem ဖြစ်မယ်အဲ့ဒီဥစ္စာတွေကို problem solving ဆိုတဲ့ဒီပြညာကိုတည်ဖို့တို့ပါတယ် problem solving ဆိုတာကပြစ်ပြီးတော့ pressure ကြီးများလာလို့ရှိရင်အကြောင်းချက်ကြီးများလာလို့ရှိရင်လူကထုံပြီးတော့ overwhelm ဖြစ်သွားပြီးတော့အဲ့ဒါကိုမကင်ကြွတဲ့တော့ပဲနဲ့ပေါက်ွဲတာကြီးဖြစ်ပါတယ်အဲ့လိုမျိုးဖြစ်ရင် problem solving ဆိုတာအချက်လိုက်ရှိတယ်ဆိုလို့ရှိရင်အဲ့ချက်တော့မှာဘယ်ချက်ကိုပြည်ရောဖြည့်ရှင်းလို့ရှိရနိုင်တယ်ဆိုတော့ကိုယ်ကစဉ်းစားပြီးအချက်ကိုဦးတည်ပြီးဖြည့်ရှင်းဖို့တို့ပါတယ်ဒီအချက်နံပါတ်၁ပြီးတော့မှနံပါတ်၂နံပါတ်၃အဲ့လို systematically အဲ့တော့ကိုဖြည့်ရှင်းဖို့တော့ကျူးစားမယ်ဆိုလို့ရှိရင်ဘလောက်ပဲများတဲ့ structure ကိုဖြည့်ရှင်းလို့ရပါတယ်အဲ့မှာလည်းပဲလူသားစုကတိုင်တိုင်နေနေနဲ့အဲ့ဟာကိုပြဿနာဖြစ်နေဖြည့်ရှင်းတဲ့နည်းတွေရှိပါတယ်ကျွန်တော်နိုင်ငံမှာဆိုလို့ရှိရင် service ပြီးလို့လုပ်ပါတယ်ဥပမာ psychology service ပေါ့လေ community မှာပေါ့နော် CEO တို့ဘာလို့စီကန်းတို့ကတားလိုက်ပါတော့အပြင်မှာ community မှာအဲ့လို relationship problem ဖြစ်လာလို့ရှိရင်အလွယ်တကူတိုင်ပင်နိုင်တဲ့ psychologist တွေဘာတွေနဲ့ service တွေကျွန်တော်တို့ရှိဖို့လုပ်ပါတယ်ကျောင်းဆိုလို့ရှိရင်ကျောင်းမှာကောင်ဆယ်လာတွေရှိဖို့လိုပါတယ်အလုပ်မှာဆိုလို့ရှိရင်လည်းအလုပ်မှာကောင်ဆယ်လာတွေရှိဖို့လိုပါတယ်အဲ့ဒီပို့ပြီးတော့အခြေအနေကဟိုအဆင်မပြေဘူးဆိုလို့ရှိရင်တော့ psychiatrist ဆိုစိတ်ညာနဲ့ပတ်သက်တဲ့ဆရာဝန်တို့သူတို့ကိုတာဝန်ပို့လိုပါတယ်
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ